တော်ရရှိမှာခင်ဗျာယုံကြည်ရလွန်းလို့ဗန္တာရေးမှုခန့်ထားတဲ့သူကတခိုးဖြစ်နေပြီးတစ်သက်လုံးကျွေးမွေးစောင့်ရှောက်လာခဲ့တဲ့သူရဲ့အသက်ကိုတောင်တတ်ဖြတ်ဖို့ဝန်မလေးတဲ့အထိစိုးစိုးဝါးဝါဖြစ်တတ်ပါတယ်ဒီလိုအတွေ့အကြုံကိုကယ်တင်ရှင်ယေရှုခရစ်တော်ကိုယ်တော်တိုင်ဝမ်းနဲ့ကြည်ကွဲပွေရာကြုံတွေ့ခဲ့ရပါတယ်သုံးနှစ်သုံးမှုအတူတော်အတူလားအေးအတူပူအမျှဆင်းရဲအတူချမ်းသာအတူအနီးကပ်နေထိုင်လာခဲ့ကြတဲ့သူတူကဒီလိုပြုခဲ့တာဖြစ်ပါတယ်မကောင်းဆိုးဝါးမနဆာရန်ရဲ့လွှမ်းမိုးအုပ်ဆိုးမှုကိုခံသွားရရှာတာကြောင့်အခုလိုမကြံစီကောင်းမကြံစီအပ်တဲ့အမှုအရာကိုကိုယ်တိုင်ပြုခဲ့တဲ့အကြောင်းဒီကနေ့တင်သိရတော့သမချမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး73အခန်းငယ်72ကနေအခန်းငယ်38အဆုံးအထိမှာတွေ့ရမှာဖြစ်ပါတယ်။ဒေအတူရှင်မကွာယေရှုခရစ်တော်ရဲ့နောက်တော်ကိုအသက်ဆုတ်ပြီးလိုက်ပါမယ်လို့ဂရိပေးခဲ့တဲ့တပည့်တော်တစ်ပါးရဲ့သင်ခန်းစာယူပွဲရာလေ့လာရမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး73အခန်းငယ်72ကနေအခန်းငယ်38အဆုံးအထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါဗျ
။ဒီကနေ့အစီအစဉ်ကိုတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး73အငယ်72မှ79အထိဖတ်ရှုခြင်းအပြင်အစပြုကြပါစို့။ထိုသောသူတို့၏ခြေကိုဆေးတော်မူပြီးမှတပံဝတ်လုံကိုဝတ်၍လျောင်းတော်မူလျက်သင်တို့၌ငါပြုခဲ့ဘူးသောအမှုကိုနားလည်ကြသလော။သင်တို့သည်ငါ့ကိုအရှင်ဖျားဟု၍၎င်းသခင်ဟု၍၎င်းခေါ်တတ်ကြ၏ထိုစကားလည်းဟုတ်မှန်သောစကားဖြစ်၏အကြောင်းမူကားသင်တို့ခေါ်ကြသည့်အတိုင်းငါမှန်၏ငါသည်သခင်ဖြစ်လျက်အရှင်ဖျားလည်းဖြစ်လျက်နှင့်သင်တို့၏ခြေကိုဆေးလျင်သင်တို့သည်အချင်းချင်းတို့၏ခြေကိုဆေးရကြမည်ငါသည်သင်တို့၌ပြုတကယ်သို့သင်တို့သည်ပြုစေခြင်းဟံပုံသက်တွေကိုပြခဲ့ပြီငါအမှန်အကန်ဆိုသည်ကားကျွန်သည်သခင်တက်သာ၍ကြီးမြတ်ပြီမဟုတ်တမန်ဒီလဲဆေလွတ်သောသူတဲ့သာ၍ကြီးမြတ်ပြီမဟုတ်။ဤယာများကိုသင်တို့သိ၍သိပြီအတိုင်းကြင့်မြင်မင်္ဂလာရှိကြ၏။မင်္ဂလာရှိကြ၏ဆိုတဲ့စကားကိုအင်္ဂလိပ်မှာကတော့ Happy are ye if you do them ဆိုပြီးတော့ဖော်ပြထားပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဂုဏ်တော်သူ့ရဲ့မြင့်မြတ်စွာတည်ရှိခြင်းကိုသိပြီဆိုရင်သိတဲ့အတိုင်းသူ့ကိုချင်းကပ်ကြ၊နောင်တစိတ်နဲ့ကိုးကွယ်ယုံကြည်ကြ။သူပြသခဲ့တဲ့နှိမ်ချတဲ့စိတ်နဲ့သူ့ရဲ့မေတ္တာတော်အရေးကိုတော်ဝင်ချင်းကကြဒါဆိုရင်မင်္ဂလာဆုကျေးဇူးတွေခံစားရပြီးတော့ပျော်ရွှင်ချမ်းမြေ့တဲ့ဘဝအသက်တာကိုမုတ်ချခံစားကြရလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်အခုဒီကနေ့အသင်းတော်အဖွဲ့အစည်းခေါင်းထဲမှာထုံတန်းအစင်အလာတွေနဲ့ပဲပြည့်ဝနေကြသလားအဲ့ဒီလိုထုံတန်းအစင်အလာတွေနဲ့ပဲပြည့်ဝနေကြသလောက်ခြေထောက်တွေကျတော့ညံ့ညမ်းပြီးမြန်နေကြသလားရှောက်လန်းရလမ်းတွေဟာတန့်မှဖန်ရှင်းကြရဲ့လားအဲ့ဒီလိုခြေထောက်မျိုးတွေနဲ့အသင်းတော်အဖွဲ့အစည်းကြီးတွေကိုထူထောင်ရမယ်အဲ့ဒီအသင်းတော်အဖွဲ့အစည်းကြီးတဲ့ကိုပါဝင်ရောက်ရှိလာကြမယ်ဆိုရင်တော့အသင်းတော်ဟာလေအလိုအလျောက်ညဉ့်ညမ်းသွားလိမ့်မယ်မကောင်းတဲ့အနံ့အသက်တွေထွက်လာမှာအမှန်ပဲလို့သတိပေးကြပါလေအခုကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ကပြောပြီငါမင်းတို့ခြေကိုဆေးပေးတယ်လို့မင်းတို့အချင်းချင်းလဲခြေထောက်တွေဆေးပေးကြပါတဲ့ဒါကိုကျွန်တော်မရှင်းတော့ဘဲနဲ့ရှင်ပေါလုရဲ့အဆုံးအမကိုပဲကျွန်တော်ဖော်ပြပါမယ်ဂလာတိဩဝါဒစာအခန်းကြီး6အငယ်1မှာကြည်ပါညီအကိုတို့လူသည်သတိလေး၍တစုံတစ်ခုသောဒုစရိုက်ကိုပြုမိရင်ဝိညာဉ်စုကျေးဇူးကိုခံရသောသင်တို့သည်အပြစ်သွေးဆောင်ခြင်းနှင့်ကိုယ်တိုင်လွတ်မြည်အကြောင်းကိုယ်ကိုသတိပြုလျက်နူးညံ့သိမ်မွေ့သောသဘောနှင့်ထိုသို့သောသူကိုမဆ၍သူ၏နေရာ၌တည်မြဲတည်စေပြန်ကြလောလို့ဖော်ပြထားပါတယ်ဘလောက်ကောင်းမွန်တဲ့အဆုံးအမလဲတယောက်နဲ့တယောက်ပြစ်မထားကြပါနဲ့အမုန်းမပွားကြပါနဲ့ဆိုတဲ့အထိပ္ပာယ်ဒီတော့လူတယောက်ကိုမုန်းတယ်ရှင်တယ်ဆိုပြီးတော့အပြုတ်တိုက်တာတို့မခေါ်နိုင်မပြောနိုင်မဆက်ဆံနိုင်အောင်ဖြစ်တာတို့တဲ့သူ့ကိုကိုကပိုကောင်းမဲ့ထင်တဲ့လမ်းကိုရှောက်ဖို့နာနာတိုက်တွန်းတာနာနာပြောပြတာဟာပိုပြီးတော့တီဆောက်ရမရောက်ဘူးလားသူ့အတွက်ပိုပြီးတော့အကျိုးမရှိပေဘူးလားကိုကိုတိုင်းပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုလုံးအတွက်ကောမကောင်းဘူးလားအဲ့ဒီလိုမုန်းတယ်ရှင်တယ်ဆိုပြီးတော့အကျမ်းဖက်တာကို၌ကကိုယ်တိုင်ခြေတော့ညစ်ပတ်နေတယ်လို့ကမဆိုနိုင်ဘူးလားဆိုတဲ့မေးခွန်းนี่ဟာမေးเสียပေါ်ထွက်လာပါတယ်ဒါတွေဟာကျွန်တော်တို့ကိုယ်တိုင်ကိုယ့်ကိုယ်ကိုမေးမြန်းကြပါကိုယ့်ကိုယ်ကိုဆင်ရင်နှလုံးသွင်းကြပါလို့ကျွန်တော်အထူးပဲတိုက်တွန်းမရစီအမှန်တော့လူသားအချင်းချင်းဘယ်သူမှမပြည့်စုံပါဘူးဆာလံဆရာရဲ့139ခုမြောက်သောဆာလံနောက်ဆုံးအပိုက်ကလေးကိုကျွန်တော်ဒီနေရာမှာတော့ပြီးသတိရမိပါတယ်အိုဖျားသခင်အကျွန်ုပ်ကိုစစ်ကြော၍အကျွန်ုပ်နှလုံးကိုသိမှတ်တော်မူပါစုံစမ်း၍စိတ်အထင်များကိုလည်းသိမှတ်တော်မူပါသောသောလန်းတို့အကျွန်ုပ်လိုက်ပြီးမလိုက်ပြီးကိုကြည့်ရှု၍သာဝရလန်းတဲ့သို့သွေးဆောင်တော်မူပါတဲ့ဘလောက်မှန်ကန်ပြီးတော့သစ္စာနဲ့ပြည့်ဝတဲ့အဖွဲ့အနှဲ့လေဇာတိပဂရိကလာတဲ့လူသားအပြစ်တရားနဲ့အမြဲတမ်းနှပန်းလုံးနေရတယ်လေက ျွန်တော်လည်းဒီတိုင်းပဲမိတ်ဆွေတို့လည်းဒီတိုင်းပဲကယ်တင်ရှင်ကိုအစဉ်ချင့်ကပ်နိုင်ပါမှတော်ရုံကြမယ်ဆိုတာဟာရှင်းစရာမလိုတော့အောင်ကျွန်တော်တို့သိနာလေထားကြရပါလိမ့်မယ်အားလုံးတစ်စုတစ်ပေါင်းနဲ့စဉ်းစားလိုက်တဲ့အချိန်မှာတော့သူ့ရဲ့လက်တော်နဲ့ဆေးကြောခြင်းဆိုတာဟာသူ့စီမှာအကျွင့်မဲ့အနှံလိုက်ခြင်းသဘောတရားတစ်ခုပဲလို့ကျွန်တော်အလေးနဲ့ယုံကြည်ကြောင်းတင်ပြလိုက်ပါရစေတပည့်တော်များသတိတရားရှိကြစေဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်ပြီးလေ့လာကြပါအောင်စို့တပည့်တော်ဆိုတဲ့ပုဂ္ဂိုလ်တွေဟာအထက်ခမ်းမကြီးထဲမှာသွေးလေခြောက်ခြားလို့နေကြခြင်းဆိုတာခံမှန်းလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအချိန်ကာလဟာကားတိုင်းအရေးမဲကြီးကလက်ရခေါ်နေခြင်းလို့ကျွန်တော်တင်စားနိုင်တဲ့အချိန်မဟုတ်ဘူးလား။ဘလောက်ကြောက်စရာကောင်းတဲ့အချိန်လဲ။ကျွန်တော်ရှိမယ်ဆိုရင်လည်းကျွန်တော်ကတော့အလွန်တုန်လှုပ်မိမယ်လို့ကျွန်တော်တွေးပါတယ်။ချစ်တပည့်တော်ဆက်တဖော်တို့ဟာဒီညာဦးရန်ရဲ့အမှောင်ဒီပဝန်းကျင်မှာတိုက်ခတ်နေတဲ့လေထဲမှာပဲသေခြင်းနဲ့သက်ဆိုင်တဲ့အနံ့အရသာဇိုးကြီးကိုခံစားနေကြရရှာပြီလို့ကျွန်တော်တွေးတယ်။ကယ်တင်ရှင်သခင်ခရစ်တော်အကြောင်းကိုတော့အထူးပြောမနေနဲ့တော့ကျွန်တော်တို့တွေးတောင်မတွေးနိုင်ဘူးမတွေးဝင်ဘူးလို့တောင်ကျွန်တော်ပြောတယ်မဟုတ်ဘူးလား။လောကကဘာမြေကြီးတစ်ခုလုံးရဲ့အပြစ်တွေကိုသူ့နှလုံးသားဟာမချိမဆန့်ဖိစီးခြင်းခံရပြီလေ။ဘလောက်အထိကြောက်စရာခံစားချက်ကြီးလဲဆိုတာလူတိုင်းသာမန်အုံနောက်နဲ့တွေးလိုက်ရင်တောင်အတိတ်ပဲပေါ်နေပါတယ်။အဲ့တော့ချစ်တဲ့ဘဲတော်ဆက်တဖို့တို့ဟာအဖေခံခြင်းနဲ့ရှင်ပြန်ထမြောက်ခြင်းတွေကိုဆွဲဆွဲနဲ့နဲ့ကြည့်တော့ဝိညာဉ်သဘောတရားနဲ့သိတဲ့လက္ခဏာမရှိပေမယ့်လူသဘာဝမသိစိတ်အတွင်းမှာတော့အလွန်တရာမှလေးလံနေကြလိမ့်မယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်18ကိုနားဆင်ကြည့်ကြပါဦး။သင်တို့ရှိသမျှကိုငါကြီးမှတ်၍ပြောသည်မဟုတ်။ငါရွေးကောက်သောသူတို့ကိုငါပြီ။ကျမ်းစာချက်ပြည့်စုံပြီအကြောင်းငါနှင့်အတူစားသောသူသည်ငါကိုခြေနှင့်ကြောက်သည်။သတိနဲ့ကယ်တင်ရှင်ပြောလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။အထူးသတိထားပြီးပြောတဲ့စကားစောစောပိုင်းကလေးကယုံကြည်ခြင်းလိုအပ်တာတန်ရှင်းခြင်းလိုအပ်တာစသဖြင့်ခရစ်တော်ပြောခဲ့ပါတယ်အဲ့ဒီအချိန်မှတည်းကယူရရှခာယုတ်စိတ်ဝိညာဉ်ဟာမတန်ရှင်းတော့ဘူးယုံကြည်ခြင်းနဲ့သစ္စာတရားနဲ့မတည်တော့ဘဲနဲ့စာရန်ဘက်ကိုလုံလုံပါသွားပြီဆိုတာခရစ်တော်သိတယ်သူဟာအကျွင့်မဲ့အာနာရှင်မဲ့သူသိရမှာပေါ့ဒါကြောင့်အခုလိုသူ့ကိုခြံထားတယ်ဆိုတဲ့အတိတ်ပဲမျိုးခရစ်တော်ကပြောလိုက်ခြင်းဖြစ်ပါတယ်ငါနဲ့အတူစားသောသူသည်ငါ့ကိုခြေနှင့်ကြောက်သည်ဆိုရဟာဆာလံဆရာဒါဝိမင်းကြီးရဲ့အနာဂတ်ဖော်ပြချက်ကိုပြန်လည်ကိုးကားလိုက်ခြင်းဖြစ်ပါတယ်။ဒါကို52ခုမြောက်သောဆာလံကျမ်းအခန်းငယ်6မှာထင်ထင်ရှားရှားကြီးကျွန်တော်ပြန်ကြည့်ရင်တွေ့ရပါလိမ့်မယ်။သေသေးချာချာပြန်စဉ်းစားကြည့်ပါ။ယူရရှကာယုတ်ကိုခရစ်တော်ခြေထောက်ဆေးမပေးခဲ့ဘူးလား။ဆေးကြော့ပေးခဲ့ပါတယ်။တပည့်တော်တွေအကုန်လုံးခံစားရတဲ့ဖန်ရှင်းစင်ကြယ်စေခြင်းဝတ်ကိုသူလည်းခံစားရတာပဲပေါ့။ဒါပေမဲ့ဖန်ရှင်းသွားသလားမဖန်ရှင်းပါဘူးအဲ့ဒီလိုပါပဲအခုဒီကဘာမှာရှိနေတဲ့လူသားတွေသူတို့အားလုံးအတွက်ကယ်တင်ရှင်ဟာအသေခံခဲ့ပါတယ်တဖန်ရှင်းပြန်ထမြောက်ပေးခဲ့ပြန်ပါတယ်ဒါပေမဲ့လူသားတွေအကုန်လုံးကယ်တင်ခြင်းတရားရမလားဆိုပြီးမေးမယ်ဆိုရင်တော့မရနိုင်ဘူးလို့ပဲကျွန်တော်ကတော့ရှင်းရှင်းကြီးတင်ပြရမှာပဲဖြစ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ကိုလက်ခံရမယ်အကျွင့်မဲ့ယုံကြည်ရမယ်နောင်တနဲ့ကိုးစားရမယ်ထောက်မှတ်ခြင်းတရားကိုမျှော်လင့်ခြင်းရှိရမယ်ထာဝရအသက်ကိုတောင့်တရမယ်သူ့ကိုယုံကြည်အားကိုခိုလုံရမယ်ဒီအချက်တွေမပြည့်ဝပဲနဲ့လူတိုင်းကမ္ဘာလောကကြီးတစ်ခုလုံးကဲတင်ခြင်းဘယ်နည်းနဲ့မှမရနိုင်ပါဘူးဆက်လက်ပြီးတော့အငယ်16ကိုဆက်လက်လေ့လာကြပါစို့ဤအမှုအရာရောက်သောအခါငါသည်ဤမိသောသူဖြစ်ပြီကိုသင်တို့သည်ယုံကြည်စေခြင်းငါမရောက်မီယခုပင်သင်တို့အားငါပြောနေပြီခရစ်တော်ကမင်းတို့ထဲကတယောက်ငါ့ကိုခြေနဲ့ကြောက်မယ်ဆိုပြီးပြောနေတာဟာတကယ်တမ်းဖြစ်ပွားချိန်မှာတပည့်တော်တွေအံ့ဩစရာမလိုတော့အောင်ပြောထားတယ်လို့မသိဘဲနဲ့သူခံရတာမျိုးအထင်မှားကြရအောင်ညင်းကျက်မထုတ်နိုင်အောင်ကြီးညာလိုက်တာမျိုးပဲဖြစ်တယ်ဒီအတိတ်ပဲကိုပဲဆောင်းတယ်လို့ကျွန်တော်ဖော်ပြပါတယ်ကယ်တင်ရှင်သခင်ခရစ်တော်ဟာအရာရာကိုကြိုတင်သိတယ်ဒီအချိန်ဟာကောင်းရင်နိုင်ငံတော်ရဲ့စီမံကိန်းနဲ့သူအသေးခံရတော့မယ်အချိန်သူ့ကိုဘယ်သူသစ္စာဖောက်မယ်စသဖြင့်အကုန်လုံးကိုသူသိထားနေပြီအခုအသင်းတော်တွေမှာအထူးသတိထားဖို့အချက်လိုတာရှိပါတယ်အပြင်လောကကဒုစရိုက်အပြစ်တွေအကြောင်းကိုတိတ်ပြီးတော့မကဲ့ရဲ့ကြပါစေနဲ့အရသာခံပြီးတော့မပြောကြပါနဲ့ဒီပြင်ပဟာအသင်းတော်ကိုဒီလောက်အထိအန္တရာယ်မရှိနိုင်ပါဘူးအတွင်းစည်းမှာသာလုံအောင်လှုပ်ကြဖို့အထူးပဲအရေးကြီးပါတယ်အသားတွေကနေလောက်ထွက်တာကပို့ပြီးတော့ကြောက်စရာကောင်းတယ်လို့ယူဆမိပါတယ်အလွန်ကြီးမားတဲ့အပြစ်ဒုစရိုက်ကြီးတွေဖြစ်နိုင်တဲ့ကြောက်စရာကောင်းတဲ့အတွင်းဖောက်ပြန်မှုများကိုသတိပြုမိကြပါလို့တင်ပြလိုက်ပါရစေအငယ်20ငါအမှန်အကန်ဆိုသည်ကငါစီလွတ်သောသူကိုလက်ခံသောသူသည်ငါကိုလက်ခံ၏ငါကိုလက်ခံသောသူသည်ငါကိုစီလွတ်သောသူကိုလက်ခံသည်ဟုမိန့်တော်မူ၏တေချာပြန်တွေ့ကြည့်လိုက်ရင်ခရစ်တော်ပထမပိုင်းစီလွတ်ခဲ့တဲ့တမန်တော်တွေထဲမှာယူရရှကာယုတ်လည်းပါသွားခဲ့တယ်ဆိုတာသိကြပါတယ်သ သူ့ကိုလည်းတပည့်တော်အဖြစ်ကယ်တင်ရှင်သခင်ခရစ်တော်ရွေးခဲ့တာပဲမဟုတ်ဘူးလားပြီးတော့သူဟာယောဂါကုတာတို့ဟောခဲ့ပြောခဲ့တာတို့ရှိခဲ့လိမ့်မယ်သူကြောင့်ခရစ်တော်ကိုယုံကြည်လက်ခံသူတွေတောင်မှရှိခဲ့မှာပေကြတယ်လို့ကျွန်တော်တွက်ပါတယ်အရေးကြီးတာကတော့အဲ့ဒီလိုခရစ်တော်ကိုလက်ခံဖို့ပါပဲစေလွတ်ချင်းခံရသူကျွန်တော်ပဲဖြစ်ဖြစ်မိုးပြန်အောင်တော်တဲ့ဓမ္မဆရာကြီးပဲဖြစ်ဖြစ်ဘယ်ဧဝံဂေလိတရားဟောဆရာကြီးပဲဖြစ်ဖြစ်ကိုတော်လို့တက်လို့ကိုကိုကိုချီးမြှင့်မှုမဟုတ်ပါဘူးအရင်စစ်လိုက်ရင်တော့ဒီတရားတော်မြတ်ကိုဝေမျှခြင်းဟာခရစ်တော်ကိုလက်ခံမှုအဖဖရာသခင်ကိုလက်ခံမှုဘုန်းတော်ထင်ရှားစေဖို့အတွက်သာအဓိကဖြစ်ရပါမယ်ကယ်တင်ရှင်ဟာအဖခမည်းတော်ကိုအမြဲချီးမွမ်းတတ်တဲ့အကျင့်ကိုသူ့ရဲ့သမိုင်းတလျှောက်လုံးမှာအစဉ်တစိုက်ကျွန်တော်တို့မြင်ရပါတယ်ဒါကျွန်တော်တို့သွန်သင်ပေးလိုက်ခြင်းပဲလို့ကျွန်တော်ခံယူပါတယ်။သုံးပါးတစုဖြစ်တော်မူသောဘုရားသခင်ရဲ့သစ္စာသဘောတရားကိုအစဉ်အမြဲဖော်ပြသွားခဲ့ပါတယ်။အငယ်27မှ25ထို့သောယေရှုသည်မိန့်တော်မူပြီးမှစိတ်နှလုံးတော်ပူပန်ခြင်းရှိ၍ငါအမှန်အကန့်ဆိုသည်ကားတင်တော်တွင်တစုံတစ်ယောက်သောသူသည်ငါ့ကိုအနှံလိမ့်မည်ဟုသက်သေခံလျက်မိန့်တော်မူ၏။အဘယ်သူကိုကြီးဆောင်၍မိန့်တော်မူသည်ကိုတပည့်တော်တို့သည်တွေးတောခြင်းရှိသဖြင့်အချင်းချင်းတယောက်ကိုတယောက်ကြည့်ရှုကြ၏။ယေရှုချစ်တော်မူသောတပည့်တော်သည်ယင်တွင်တော်နာမှာလျှောင်းသဖြင့်အဘယ်သူကိုဤဆောင်၍မိန့်တော်မူသနည်းဟုမေးစေခြင်းကရှီမုန်ပေတရုသည်ထိုတပည့်တော်ကိုအမှတ်ပေး၏ထိုတပည့်တော်သည်ယေရှု၏ယင်တော်ကိုမှီလျက်လျှောင်းနေလျက်သခင်အဘယ်သူနည်းဟုလျှောက်၏ယူရရှကာယုတ်ဟာအတော်ကြီးမှင်သေးတဲ့လူတစ်ယောက်ပဲဘယ်တပည့်တော်ကမှသူသစ္စာဖောက်မှာကိုမရိပ်မိဟန်ရှိတယ်အဲ့ဒီအချိန်မှာတပည့်တော်ယောဟန်ဟာခရစ်တော်ရဲ့ယင်ခွင်မှာမှီနေတယ်။ဒီကြောင့်ခက်လန်းလန်းကပေတရုကနေလှမ်းပြီးတော့ဟေးဘယ်သူလဲဆိုတာမေးလိုက်ဆန်းဆိုတဲ့သဘောမျိုးမျက်နှာမျက်နှာကြေးပြလိုက်ကြတယ်။ခရစ်တော်စိတ်နှလုံးပူပန်နေဆိုတာဟာအဲ့ဒီသစ္စာဖောက်ခြင်းခံရမယ်အရေးအတွက်ပဲလို့ဆိုနိုင်တယ်။သူဆိုတဲ့ခရစ်တော်လူဇာတိခန္ဓာကိုဆောင်ထားတယ်။ခံစားရတဲ့နှလုံးသားရှိတယ်ဆိုတာကိုကျွန်တော်ဗန်နီနဲ့မှမေးလို့မရပါဘူး။သူဟာလာဇရုသေတဲ့အချိန်မှာမျက်ရည်ကျခဲ့တယ်မဟုတ်ဘူးလား။မောပန်လို့ရေတောင်းတောက်ရတယ်မဟုတ်ဘူးလားအလွန်မောပန်လွန်သွားကြည့်လို့ဂါလိလဲပင်လေပြင်းကြီးပေါ်မှာလှေပေါ်မှာအိပ်ပျော်ခဲ့တယ်လို့လေကျွန်တော်တို့စမ်းစာမှာတွေ့ရတယ်မဟုတ်ဘူးလားပြီးတော့ခန်းစားတတ်တဲ့နှလုံးသားနဲ့ကဲ့တင်ရှင်ဒီသစ္စာဖောက်ခြင်းအတွက်သူများစွာခန်းစားရလိမ့်မယ်အဲ့ဒါနဲ့ယောဟန်ကမေးတော့ခရစ်တော်အခုလို့ဖြေပါတယ်အငယ်28နဲ့28ယေရှုကလည်းဤမုံတလုတ်စာကိုငါနှိမ့်၍ပေးတော်သူဖြစ်၏ဟုမိန့်တော်မူပြီးလင်မုံတလုတ်စာကိုနှစ်ပြီးမှရှီမုန်ဤသားယူရရှကာယုတ်အားပေးတော်မူ၏ထိုသူသည်မုံတလုတ်စာကိုခံပြီးမှစာရန်သည်သူ့အထဲသို့ဝင်လေ၏ယေရှုကလည်းသင်ပြုရသောအမှုကိုအမြန်ပြုတော်ဟုထိုသူအားမိန်တော်မူ၏ယင်နာစရာမြင်ကွင်းတစ်ခုပဲခရစ်တော်ဟာရှေးထုံးစံအတိုင်းအဲ့ဝပြုသူအင်ရှင်အဖြစ်ဧည့်သည်ယူရရှကာယုတ်ကိုမုံတလုတ်စာဟင်းရည်ထဲမှနှစ်ပြီးတော့ပေးလိုက်တယ်အဲ့ဒီအချိန်မှတည်းစာရန်ဟာအပြီးတိုင်အောင်ယူရကိုအုပ်စည်းပြလိုက်ပြီဒီနေရာမှာယူရရှကာယုတ်ကိုခရစ်တော်ဟာတမင်တရားခံအဖြစ်ညွှန်ခြင်းလို့မုံတလုတ်စာကိုပေးတာမဟုတ်ဘူး။သူဟာအမြဲပဲယူရရှကာယုတ်ကိုမေတ္တာမပြတ်ဖဲနဲ့သူ့အတွက်ကျေပြန့်နဲ့ကယ်တင်ခြင်းတကားပေါက်ကိုဖွင့်ပေးခဲ့တယ်လို့ဆိုရပါလိမ့်မယ်။ရှမာသဲခရစ်ဝင်ကျမ်းမာတုန်းကဆိုရင်သူ့ကိုလာဖမ်းတဲ့အချိန်ဒီယူရရှကာယုတ်ကကယ်တင်ရှင်သခင်ခရစ်တော်ကိုအစိတ်ပြင်းထန်တဲ့အနမ်းကြီးနဲ့နမ်းတဲ့အချိန်ခရစ်တော်ဘယ်လိုပြောခဲ့သလဲ။အဆွေသင်ဘာကိုလိုချင်တယ်လဲဆိုပြီးတော့မိခဲ့တဲ့အဆန်ကိုကျွန်တော်ကြားခဲ့ရတယ်မဟုတ်ဘူးလားကဲတင်ချင်းတကားပေါက်ကိုခရစ်တော်ကဖွင့်ပေးပြီမယ်ယူရရှကာယုတ်ကတော့မရဏငရဲတကားပေါက်ထဲကိုပဲဝင်ကျင်နေဒါကြောင့်လဲစာရန်ကချက်ချင်းဝင်ပြီးတော့လွှမ်းမိုးမေးမှုအနိုင်ယူလိုက်တာပါပဲအမှန်မှစာရန်ဟာအမြဲအပျော့ဆွဲတာဆွဲပြီးတော့အမြဲပညာသားပါပါလုတ်တက်တဲ့တကိုးရှင်အခုတော့ကြည်စမ်းချက်ချင်းယူရကိုသူ့ရဲ့လက်သေးကြီးတွေနဲ့ဆုပ်ကင်လိုက်ပြီလေဘာမှမတတ်နိုင်တော့ဘူးဟုတ်တယ်ဖျားသခင်ဟာငရဲလန်းကိုဘသူ့ကိုမှမပို့ခြင်းဘူးကာယကံရှင်ကရွေးပြီးဝင်လို့သာစွန့်ရယူထုံးစံရှိတာပဲလို့ကျွန်တော်အလေးနဲ့ယူဆမိပါတယ်အဲ့ဒီလိုပဲကဲတင်ချင်းစုကျေစုလမ်းပြတယ်စောင့်ရှောက်တယ်ပေးသနာတယ်အတင်းမဆွဲဘူးဒါကြောင့်လဲဖျားသခင်ဟာလက်ခံတော်မူတယ်ဆိုတဲ့စကားသုံးတာပေါ့သူလက်ခံတော်မူတယ်ဆိုကြဲကသူ့စီကိုသွားရတဲ့လူကသွားမှသူကလက်ခံနိုင်မယ်ဆိုတဲ့အဓိပ္ပာယ်ကိုကမသွားခြင်းနဲ့ခြေစုံကန်းကန်ပြီးတော့စာရန်တကားပေါက်ကိုပဲရွေ့ရွေ့ဝင်နေတဲ့နောက်ဘယ်နှလုံးပြီးတော့လက်ခံနိုင်မလဲဒါရှင်းနေတဲ့အချက်ပါဒါကြောင့်အင်မတန်နဲ့ဆိုင်တဲ့လောကုတ်တရားအရေးမှာသစ္စာလမ်းကိုရွေးဖို့ဆိုတာကကိုယ့်ရဲ့တာဝန်ခရစ်တော်ကတော့နှုတ်ကပတ်သမာတရားလမ်းကိုချပေးတယ်အသက်လမ်းကိုအသေခံပြီးတော့ပြပေးတယ်အလင်းအဖြစ်ကိုယ်တိုင်ထင်ရှားပေးပါတယ်ဝင်လေး၍ပင်ပန်းသောသူတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်လို့ဖိတ်ခေါ်ပါတယ်ဒါကိုတိတိကျကျသဘောပေါက်ဖို့အထူးပဲလိုအပ်တဲ့အကြောင်းတင်ပြပါရစေ။ ကျွန်တော်တွေအနေနဲ့ခရစ်ဝင်ကျမ်းတွေတိုင်းလူလူမှာခရစ်တော်ကိုသတ်ဖို့ပါရီရှဲနဲ့ကျမ်းသက်တီဟာပတ်သက်ခါပွဲလွန်ချိန်ကိုသာရွေးထတာသိကြပါတယ်နော်သူတို့ဒီရက်ချင်းကြမှာခရစ်တော်ကိုသတ်မယ်ဆိုပြီးတော့သူတို့ကြံစည်ခဲ့ကြတယ်ဘာလို့ဆိုလူအုပ်ကြီးကအဲ့ဒီအချိန်မှာပတ်သက်ခါပွဲလာတဲ့ပြိပတ်ကများတော့သူတို့ကြောက်တယ်လीဒါကြောင့်မို့လို့သူတို့ဟာသူတို့ရက်ချင်းကြတယ်ပတ်သက်ခါပွဲပြီးမှငါတို့သတ်ကြစို့တဲ့ဒါပေမဲ့အဲ့ဒီသူတို့ရွေးလို့ရတယ်လားမရပါဘူးအနာဂတ်ကျမ်းနေပြည့်စုံဖို့အတွက်ပြီးတော့အသွေးတော်နဲ့သာအပြစ်ကိုရွေးယူရတယ်ဆိုတော့ပတ္တခါပွဲတော်ရဲ့အတိတ်ဘယ်ကိုပေါ်လွင်စေဖို့အတွက်ပတ္တခါပွဲတော်မှာခရစ်တော်ကိုသူတို့သက်ကိုတတ်ရပါလိမ့်မယ်။ဘလောက်ရှောင်ခြင်းရှောင်ခြင်းရှောင်လို့မရနိုင်ပါဘူး။လူဘလောက်ကြံကြံမရပါဘူး။ကောင်းကင်နိုင်ငံတော်စီမံကိန်းသူချင်းချက်တဲ့အချိန်မှသာသူ့ကိုတတ်ရမယ်။ဒါကြောင့်သတ်တာတော့သူတို့သတ်တာအမှန်။အသေးခံတာကခရစ်တော်။ဒီအချိန်ကိုခရစ်တော်ရွေးတာ။လူကသွားပြီးတော့ရွေးလို့မရကောင်းဘူး။ကြည့်ရတဲ့မင်းလှုပ်ရှားရှိမြန်မြန်သာလို့တဲ့အဲ့ဒီလိုခရစ်တော်ကခိုင်းလိုက်တယ်တမင်ခိုင်းတာမဟုတ်ပါဘူးစွန့်လွတ်လိုက်ရပြီဆိုတဲ့အချင်းဆွဲလို့ရနိုင်မှာမဟုတ်တော့ပဲခရစ်တော်ကပျော့ပျော့မပျော့ပျော့သူတစ္ဆာဖောက်ခဲ့ပြီမဟုတ်ဘူးလားစာရန်မာနနောက်ကိုကောက်ကောက်ပါအောင်လိုက်သွားပြီမဟုတ်ဘူးလားအဲ့ဒီမှာရင်ငွေ30လက်ထိုးတာကိုယူထားတဲ့ယူရရှကယုတ်တခါလဲပြေးပြီးတော့ဒီယူရလွတ်တော်မှာသွားပြောပြီပေါ့ယစ်ပရောဟိတ်အဖွဲ့ကိုသွားပြီးတော့သတင်းပို့ပြီပေါ့ပေါ်ကုန်ပြီပြို့ပေါ်ကုန်ပြီပြို့မြန်မြန်ရှင်းမှဖြစ်တော်မယ်ပြောဆိုပြီးတော့သူသွားပြီးတော့သတင်းပို့တော့မှာပေါ့အငယ်28မှ30အဘဲเจ้าထိုသို့မိန်တော်မူသည်ကိုစပွဲ၌ရောင်းတော်သူတို့တွင်အဘဲသူများမဖြစ်အချို့တော့ကယူရရှကာယုတ်သည်ငွေအိတ်ကိုဆောင်းတော်ကြောင့်ဤပွဲ၌ငါတို့300အဖို့ကိုဝယ်လော့ဟူ၍၎င်းသို့မဟုတ်ဆင်းရဲသောသူတို့အားတစုံတစ်ခုကိုပေးလော့ဟူ၍၎င်းယေရှုမိန်တော်မူသည်ဟုထင်မှတ်ကြ၏ယူရရှကာယုတ်သည်မုန်တလုဆာကိုခံပြီးမှချက်ချင်းထွက်သွား၏ထိုအချိန်ကညအချိန်ဖြစ်၏ဟုတ်ပါတယ်ညအချိန်ဖြစ်ပါတယ်ရိုးရိုးညမဟုတ်ဘူးနော်အလွန်ရင်နှင်းစရာကောင်းတဲ့သမိုင်းဝင်ညတညပေါ့အဲ့ဒီညချင်းအတူတူယူရရှကာယုတ်အဖို့ကတော့လုံးဝအမှောင်ကွယ်နေတဲ့ညပဲပြီးတော့ဒီအပိုင်းမှာယူစရာသင်ငန်းစာကြီးတစ်ချက်ကတော့ယူရရှကာယုတ်ဟာဗန္တာဒိန်အဖြစ်ဒီတပည့်တော်တွေထဲမှာဆောင်ရွက်ခဲ့ခြင်းကိုတွေ့ရတဲ့အချက်ပဲငွေဆိုတဲ့သက်မဲ့ပစ္စည်းဟာသက်ရှိလူသားပြီးတော့ခရစ်တော်ရဲ့နာမတော်ကိုဆောင်ယူထားတဲ့လူတယောက်ကိုစာရမဏတ်ရဲ့လက်နဲ့အဖြစ်မရရအောင်ဆွဲခေါ်သွားခဲ့တယ်ဆိုတာဟာဘီဇာစိတ်မမှန်ကန်သူယူရရှကာယုတ်ရဲ့ပျက်စီးခြင်းဏ္ဍံပဲလို့ကျွန်တော်ဆွဆွဲလိုက်ချင်ပါတယ်အဲ့ဒီယင်းနှင်းပွေညမှာစာရန်နဲ့စာရန်လူတို့ဟာအလင်းအမြန်ကြီးလှုပ်ရှားကြတာကိုကျွန်တော်တို့တွေ့ရပါတယ်မလင်းအမြန်လို့လည်းမရဘူးလေစာရမဏတ်ဆိုတာဟာအချိန်အကန့်အသတ်ရှိတဲ့နတ်ဆိုအထူးသဖြင့်အသက်ရှင်တော်မူသောသခင်ကိုအနိုင်ယူဖို့ဆိုတာဟာကောင်းကင်နိုင်ငံတော်အစီအမံရှိနေလို့ရေကယ်တင်ရှင်ရဲ့သတ်မှတ်တဲ့အချိန်ကြာနေလို့ရထူးထူးကဲကဲရနေတဲ့အခွင့်အရေးပြီးတော့ဒီစာရမဏတ်ဟာလူသမိုင်းအတွက်သာနေရာရှိတာနောက်ဆုံးသောတရားစီရင်ခြင်းမှာအပြီးသုတ်တင်ခြင်းခံရမယ်လို့ဗျာဒိတ်ကျမ်းမှာအတိအလင်းဆိုထားပါတယ်အဲ့လိုသူတို့ရှင်မြန်စွာထွက်ခွာသွားတော့မှကယ်တင်ရှင်ဟာရှေလျားတဲ့အထက်ခမ်းမှအတွင်းစည်းဒေသနာတော်ကိုစိတ်ရှည်လက်ရှည်ဟောပါတော့မယ်ကယ်တင်ရှင်ဟာစာရန်နဲ့ဆန့်ကျင်ပဲအလွန်အေဂျင့်တည်ငြိမ်နေတယ်ဆိုတာကိုကျွန်တော်အံ့ဩဖွယ်တွေ့ရတယ်။စာရမဏတ်တို့စာရမဏတ်အဖွဲ့ယူရရှကာယုတ်တို့ကတော်ကမျောတွေဖြစ်နေတဲ့အချိန်မှာကယ်တင်ရှင်ဟာအလွန်အေဂျင့်ရပါတယ်။သူဟာသာဝရအသက်ရှင်တော်မူသောဖခင်ဖြစ်ပါတယ်။အနန္တကာလကိုအစိုးရပါတယ်။စာရန်လိုဘာမှကတော်ကနေနေကတော်ကမျောတွေလုပ်ဖို့မလိုဘူး။အချိန်အကန့်အသတ်မရှိဘူး။ဒါဟာ channel ချက်ကြီးတရားအဖြစ်ကျွန်တော်အမြဲသတိထားရမှာဖြစ်ပါတယ်။အငယ်31နဲ့32ထိုသူသွားပြီးနောက်ယေရှုကယခုတွင်လူသားသည်ဘုန်းထင်ရှားခြင်းရှိသည်ဖြစ်၍ဖျားသခင်သည်လည်းလူသားအဖျင်ဘုန်းတော်ထင်ရှားခြင်းရှိ၏ဖျားသခင်သည်လူသားအဖျင်ဘုန်းတော်ထင်ရှားခြင်းရှိလျင်ဖျားသခင်သည်ကိုတော်တိုင်အဖျင်သူ၏ဘုန်းကိုထင်ရှားစေတော်မူလိမ့်မည်ကာလမကြာမမြင့်မီသူ၏ဘုန်းကိုထင်ရှားစေတော်မူလိမ့်မည်ကားတိုင်းတော်မှာအဖေခံတော်မူခြင်းရှင်ပြန်ထမြောက်ခြင်းဆိုတာဟာကမ္ဘာသမိုင်းမှာဘယ်ကွန်ပျူတာနဲ့ပဲတွေ့တွေ့လောကသမိုင်းမှာအကြီးမားဆုံးသောဘုံတကိုးတော်ထင်ရှားခြင်းပါပဲ။ဒါကိုမယုံကြည်ဘူးမယုံကြည်ဘူးဆိုတဲ့လူတွေကလည်းမယုံတဲ့ကြားတဲ့ကပဲညင်းစရာအကြောင်းကလည်းမရှိတော့မတတ်နိုင်ဘူးလက်ခံထားနေကြရပါတယ်။မယုံတာမယုံတာဘယ်လို့မှလည်းညင်းပြတ်မထုတ်နိုင်ဘူးလေ။အငယ်33မှ35ချစ်သားတို့ငါသည်သင်တို့နှင့်အတူခဏသာနေရ၏။သင်တို့သည်ငါ့ကိုရှာကြလိမ့်မည်။ငါသွားရအရက်တို့သင်တို့မရောက်နိုင်ကြဟုယူရလူတို့အားငါပြောတဲ့ကဲ့သို့ယခုတင်တို့အားငါပြော၏တင်တို့သည်အချင်းချင်းတယောက်ကိုတယောက်ချစ်ကြလော့ငါသည်တင်တို့ကိုချစ်သည်ဤသူအချင်းချင်းချစ်ကြလော့ဟုပြည့်ညက်စိတ်ကိုငါပေး၏တင်တို့သည်အချင်းချင်းချစ်ကြလျင်လူအပေါင်းတို့သည်ထိုမြစ်တာကိုထောက်၍သ သင်တို့သည်ငါ၏တပည့်ဖြစ်ပြီကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏အချင်းချင်းချစ်ရမယ်ဆိုတော့ဒီနေရာမှာကျွန်တော်ကအရင်တစ်ခါတုန်းကပြောခဲ့ဘူးတဲ့အပျော်ကြီးလူပျော်ကြီးမောင်သမီးသုံးယောက်အကြောင်းကိုတွားရောက်ပြီးတော့တခါသတိရမိပါတယ်တခါပြန်ပြောခြင်းနဲ့စိတ်ပေါ်လာပါတယ်ဟုတ်ပါတယ်ကျွန်တော်ရဲ့ကြီးတော်ကြီးတွေနဲ့ဦးလေးလူပျော်ကြီးတယောက်အကြောင်းကိုကျွန်တော်ပြောခဲ့တာကိုမှတ်မိကြအောင်မယ်ထင်ပါတယ်အဖွားကြီးနှစ်ယောက်ကတယောက်ကနှစ်ချင်းခရိယံတယောက်ကတော့နှစ်ချင်းခရိယံကိုမကြိုက်တဲ့တခြားဂိုင်းကနာခရိယံပေါ့သူတို့ကြားတဲ့မောင်တော်သူကတော့ဘယ်ဖះရှိခိုးကြောင်းမှမသွားဘူးဘာဖြစ်လို့မသွားလဲဆိုတော့အဲ့ဒီအမကြီးနှစ်ယောက်ကြောင့်မသွားတာဟုတ်တယ်အဲ့ဒီညီမညီမနှစ်ယောက်ကလေသူတို့အသင်းတော်အသီးသီးကိုဘယ်တော့မှမပြက်မကွက်ဘူးတက်ရောက်ကြတယ်ခက်တာကကိုသာမှန်တယ်ဆိုတဲ့အစွဲပဲငကိုကလေးကဒီအဖိုးကြီးကလည်းအရက်ကလေးတမျက်မျက်လှုပ်တက်တဲ့ကြားထဲမှာမှတင်းငင်းနေညံ့နေဆိုရင်သူ့ကိုငုတ်တုတ်ထားပြီးတော့ညီမနှစ်ယောက်ရံဖြစ်ပြီမှန်မှန်ဖះရှိခိုးကြောင်းသွားတယ်မှန်မှန်ရံဖြစ်တယ်သူမှန်နဲ့ငါမားတယ်နဲ့အဖိုးကြီးငုတ်တုတ်ထားပြီးလှုပ်တော့အဖိုးကြီးကလည်းနာကြီးအဲ့တော့တင်းနေညံ့နေဆိုရင်အဖွားကြီးတွေမလို့ဇပွဲဝိုင်းအတူတူထိုင်မိပြီဆိုတာနဲ့သူကတခါတည်းငေါက်တက်တဲ့နဲ့အပြင်ထွက်ဘီယာဆိုင်သွားပြီးတော့အရက်ကလေးတမျှများနဲ့အချိန်ချုံးပါလေရောတဲ့ကြည်စမ်းတော့မောင်အရင်ခောက်ခောက်ရဲ့ဝိညာဉ်တစ်ခုကိုဆယ်ယူဖို့ဆိုတာတဲ့စိတ်ဝန်းကွဲဖို့ကပို့ပြီးတော့အရေးကြီးနေတယ်မဟုတ်ဘူးလားဒါကိုကြမ်းကြက်အရာကျွန်တော်ပြောပါမယ်ယုံကြည်သူတို့ရဲ့ကျင့်စဉ်တွေမှာအချင်းချင်းချစ်ဖို့တဲ့အရေးကြီးတာဘာမှမရှိပါဘူးအခုလိုဖြစ်နေရတာဟာဂလာတိဩဝါဒစာအခန်းကြီး5အငယ်15မှာဆိုသလိုအချင်းချင်းကြိုက်စားပြီးတော့အချင်းချင်းဖြက်စီးခြင်းဖြစ်တယ်လို့ကျွန်တော်ကတော့အလေးနဲ့ခံယူပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်36မှာအဆုံးအထိရှေ့မုံပေတရုကသခင်ကိုရောသည်အဘယ်အရက်သို့ကြွတော်မူမည်နည်းဟုမေးလျှောက်ခြင်းယေရှုကငါသွားရအရက်သို့သင်သည်ယခုမလိုက်နိုင်နောက်မှလိုက်ရလိမ့်မည်ဟုမိန့်တော်မူ၏ပေတရုကလည်းသခင်အကျွန်ုပ်ဒီကိုရောနှင့်အတူအဘဲကြောင့်ယခုမလိုက်နိုင်ပါသည်ကိုရောအဖို့အကျွန်ုပ်၏အသက်ကိုစွန့်ပါမည်ဟုရှောက်ရင်ယေရှုကငါအဖို့သင်အသက်ကိုစွန့်မည်လောငါအမှန်အကန်ဆိုသည်ကားကြက်မတွန်မီသင်သည်သုံးချိန်မြောက်အောင်ငါကိုညှင်းပယ်လိမ့်မည်ဟုမိန့်တော်မူ၏မိတ်ဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်ရဲ့သီနာလေမှုကိုဘသူလိုက်ပြီးတုန်နိုင်ပါလေသူအကုန်လုံးကိုမြင်နေတယ်ဒါမှမဟုတ်ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာပြောခဲ့တယ်ကယ်တင်ရှင်သခင်ခရစ်တော်ဟာအကျိန်ပေါင်းများစွာမှလည်းလူရဲ့ဇာတိပြုတ်ပကံကိုပြီးပြီးပြင်းပြင်းဆောင်တတ်တယ်ဆိုတဲ့အချက်ကိုမေ့မထားကြပါနဲ့တခါတည်းကမှ तू ကဒီနေရာမှာရှိပေမဲ့ဟိုနေရာမှာမရှိပဲရှိရင်ရှိတတ်တယ်။သူ့ရဲ့အကျွင်းမဲ့တကောအာနာကိုအချိန်တိုင်းမှာပြကြမှာပြမယ်ဆိုတဲ့အချက်ကိုကျွန်တော်လက်ခံထားကြရပါလိမ့်မယ်။ဒီနေရာမှာပေတရုရဲ့အကြောင်းကိုစဉ်းစားလိုက်ရင်ယူရရှကာယုဆိုတဲ့သစ္စာပေါင်းနဲ့အကြီးအကျယ်မတူညီဘူး၊ကွဲပြားနေတယ်လို့ကျွန်တော်တွေ့ရလိမ့်မယ်။သူဟာခရစ်တော်ကိုချစ်တယ်ယောသားတဲ့ဒါပေမဲ့ကိုကိုကိုသိပ်ပြီးတော့ယုံလွန်အားကြီးတဲ့အပြစ်တော်ရှိတယ်။ခလေးစိုးကြီးတယောက်လိုပဲစိတ်သိပ်ပြီးတော့လှုပ်ရှားလွယ်တယ်လို့ကျွန်တော်မြင်နိုင်ပါတယ်။ဒါကြောင့်မို့လို့လေသူဟာစိတ်လှုပ်ရှားစွာနဲ့ကယ်တင်ရှင်သခင်ခရစ်တော်အတွက်အမှန်တကယ်ကျွန်တော်ဟာအသက်ပေးပြီးတော့ချစ်ပါတယ်။တေဝါဘုပဲသွားသွားကျွန်တော်လိုက်ပါမယ်။အဲ့ဒီလိုသူဟာဝန်ခံခဲ့ခြင်းဖြစ်တယ်။အမှန်မှတော့သူ့ရဲ့စိတ်စေတနာတကယ်ရှိတယ်။ဒါပေမဲ့သူဟာလူသားဆိုတဲ့အချက်ကိုသူမေ့တယ်လူသားဖြစ်တဲ့အလျောက်ဇာတိပဂရိအပြစ်သားဟာဘယ်နည်းနဲ့မှမပြည့်စုံနိုင်ဘူးကယ်တင်ရှင်သခင်ခရစ်တော်ရဲ့ချစ်ချင်းမြတ်တာတရားကိုမမိနိုင်ဘူးဆိုတာကိုသူကမတွေးမိဘူးစိတ်လိုက်မှန်ပါလုတ်တတ်တယ်စိတ်လှုပ်ရှားလွယ်တယ်ဆိုတဲ့အချက်ဟာခရစ်တော်ကိုလူအုပ်ကြီးလာဖမ်းတဲ့အချိန်မှာသူလူတယောက်ကိုဓာတ်နဲ့ထွက်ခုတ်တာနဲ့တက်တက်ချူလို့ရတယ်ဒါတောင်မှနော်အမြဲတမ်းအလွယ်လွယ်အချော်ချော်ဖြစ်တတ်တဲ့ပေတီဝီအဲ့ဒီလိုဓာတ်နဲ့ထွက်ပြီးခုတ်တော့လေလွယ်ပြီးတော့နရွက်ပဲသွားခုတ်ပြီလို့နရွက်ပဲပြတ်သွားတယ်လို့ဆိုပါတယ်မိတ်ဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်အတွက်အလွန်ချစ်ခင်တဲ့တပည့်တော်ပေတရုဟာဘယ်လိုဆက်ပြီးတော့သစ္စာဖောက်မိမယ်ဆိုတာကိုနောက်နေ့သင်ခန်းစာမှာကျွန်တော်တို့ဆက်ပြီးတွေ့ရပါလိမ့်မယ်။ဘုရားသခင်အတွက်အသက်တာကိုပေးအပ်တဲ့လူတွေကိုဘုရားသခင်ဟာကာလအချိန်အလျောက်အသုံးပြုတတ်တဲ့အတိုင်းအမြဲတမ်းလွဲရသူခလေးဆိုးကြီးပေတရုဟာလေနှောင်းကာလမှာတော့အသင်းတော်သမိုင်းရဲ့ခေါင်းဆောင်ကြီးအဖြစ်အသက်ကိုပေးပြီးတော့အမှုတော်ကိုသေတပံသက်တဆုံးထမ်းဆောင်သွားခဲ့တဲ့အကြောင်းကိုလေတွေ့ရအောင်မှာဖြစ်ပါကြောင်းတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာရှင်ရောင်းဝခရစ်ဝင်ကျမ်းခန်းကြီး14အခန်းငယ်1ကနေအခန်းငယ်9အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။